အာနာသိမြန်မာစစ်တပ်ဟာကုလအပါဝင်နိုင်ငံတကာနဲ့အာဆီယံနိုင်ငံတွေရဲ့ဖိအားပေးမှုကိုလစ်လျူပြီးအကြမ်းဖက်လုပ်ရက်တွေဆက်လုပ်နေချိန်မှာဂျပန်နိုင်ငံကတော့မြန်မာစစ်ကောင်စီနဲ့ပြည်လည်တဲ့ဆက်ဆံရေးရှိနေတယ်လို့ဂျပန်ရောက်မြန်မာလူမှုအသိုင်းအဝန်းကဝေဖန်လိုက်ပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုသားညုံကပြောပြပေးပါရှင်။
ဂျပန်ဆူရရဲ့ကြောထောက်နောက်ခံရှိထားတဲ့ဂျပန်မြန်မာအဆိုစီယေးရှင်းရဲ့ဥက္ကဋ္ဌမစ္စတာဟီဒေအိုဝါဒနာဘီဟာမြန်မာစစ်ကောင်ဆောင်ဟောင်းတွေနဲ့နီးကပ်တဲ့ဆက်ဆံရေးရှိခဲ့တယ်လို့ပဲအခုအာဏာသိမ်းထားတဲ့စစ်ကောင်စီနဲ့လည်းကောင်းမွန်တဲ့ဆက်ဆံရေးရှိတယ်လို့ဂျပန်ရောက်မြန်မာတိုင်ဝမ်ကပြောပါတယ်မြန်မာစစ်တပ်ကအာဏာသိမ်းမှုဟာဥပဒေနဲ့ညီညွတ်တယ်ဆိုပြီးတော့မစ္စတာဝါဒနာဘီကအစည်းအဝေးတစ်ခုမှာပြောဆိုခဲ့တာကိုရိုက်တာသတင်းကရေးသားခဲ့ပြီးတဲ့နောက်ဂျပန်ဆူရရဲ့ရည်တည်မှုပုံမှာမြန်မာဒီမိုဆီရေလှရှားသူတွေကမိကုန်ထုတ်ခဲ့ကြပါတယ်။မစ္စတာဝါဒနာဘီဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မြန်မာစစ်ကောင်စီအနေနဲ့တော်ရောက်တွေ့ဆုံခဲ့သလိုနီပွန်ဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌမစ္စတာဆက်ဆက်ကာဝါကလည်းမြန်မာနိုင်ငံကိုသွားပြီးတော့မြန်မာစစ်ကောင်စီအနေနဲ့တွေ့ဆုံခဲ့ပါတယ်။မစ္စတာဆက်ဆက်ကာဝါကိုမြန်မာနိုင်ငံရဲ့အမျိုးသားညီကြားစီရေးဆိုင်ရာဂျပန်ထူးခုစလဲဆိုပြီးတော့စစ်ကောင်စီသတင်းမီဒီယာတွေမှာရေးသားပေမဲ့ဂျပန်နိုင်ငံရဲ့ဝန်ကြီးကတော့သူ့ရဲ့ဒီခီးစဉ်ဟာဂျပန်ဆူရကိုကူစားမပြုဘူးဆိုပြီးတော့ညှင်းချက်ထုတ်ထားပါတယ်။မြန်မာနိုင်ငံသားများအသင်းဂျပန်ရဲ့ဥက္ကဋ္ဌဦးတန်းဆွေကတော့ဂျပန်ဆူရရဲ့နောက်ကွယ်မှာမြန်မာစစ်အုပ်စုနဲ့နှီးစပ်တဲ့ဂျပန်စီးပွားရေးသမားတွေရှိနေတယ်ဆိုပြီးတော့ဝေဖန်ပါတယ
်ဂျပန်ဆူရရဲ့နောက်ကွယ်မှာပေါ့ဒီဟိုမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံထားတဲ့ဂျပန်စီးပွားရေးအုပ်စုကြီးတော်တော်များများရှိတယ်ဥပမာဦးနာပြောတဲ့ဂျပန်မြန်မာဆက်ဆံရေးတဲ့အဲဥက္ကဋ္ဌဝါဒနာဘီဆိုရှင်ဆိုတော့ဆူရဆူရကွယ်ဟိုဝန်ကြီးအောင်လည်းဖြစ်ခဲ့တယ်ပေါ့ဒီဘာလို့ဆိုတာပရမတ်ကောင်ကိုကျွန်တော်ရှိစစ်အားဒါနဲ့ချိန်ပါတယ်ကိုကအဲဒီဂျပန်စီးပွားရေးအုပ်စုကအဲကျုပ်စုနဲ့အဲနေသဆက်လို့ရှိပေါ့အဲအဲ့ဒီတစ်ခါကျတော့ဟိုသူတို့ဒီဝရဏဘေးကသူ့အနေနဲ့ဒီစစ်အစိုးရတက်ကိုလော်ဘီလုပ်ပေးတဲ့အတွက်ကြောင့်လို့သူကစစ်အုပ်စုကနေပြောတစ်ခါစီးပွားရေးစီးပွားရေးအခွင့်အရေးတရားတဲ့ခါကျတော့ဆိုဒီဒီဂျေးမာလေ
ဂျပန်ဆူရအနေနဲ့ Y Complex ဇီဝစင်တာနဲ့အင်အားစီမံကိန်းအပါအဝင်ဂျပန်နိုင်ငံရဲ့တခြားရင်းနှီးမြှုပ်နှံမှုမြေယာငှားရမ်းမှုတွေကနေစစ်ကောင်စီကဒေါ်လာတန်းချီရနေတယ်လို့ Justice for Myanmar ကလည်းမနေ့ကထုတ်ပြန်ပါတယ် Y Complex ကိုဂျပန်နိုင်ငံသားတွေထည့်ဝင်ထားတဲ့ရင်းနှီးငွေတွေနဲ့ Mr. Watanabe တို့ကအကောင့်ထဲဖော်ဖို့ကြိုးစားနေတယ်လို့ငါးနှစ်တွင်းမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံခဲ့တာတွေအတွက်လဲဂျပန်ဆူရကအကာအကွယ်ပေးချင်တာဖြစ်နိုင်တယ်လို့ဦးတန်းဆွေကယူဆပါတယ်
တကယ်ကြီးကြီးမားမားကုန်ဒီကတော့ဘာရင်းရဲ့ဒီဘူးဒီလူပင်းရေးဆိုင်နဲ့ပတ်သက်ပြီးတော့လက်ဆောင်တင်တာမှန်လို့ဒါလည်းပဲသူကတော့ဒီဝါဒနာဘီတို့အုပ်စုကတော့အဲဘယ်လိုပါပြောပြောပေါ့ဒီသူတို့ရဲ့ဆစ်ဆူရတဲ့ပြည်လုံးဝစီအဲဒီရှိမဆက်သွားမလို့တော့ကိုတော့ကိုဖြစ်ရတယ်သူတို့ထင်တဲ့အခါကျတော့ဒီကတော့ဆူရကဒီဆစ်အုပ်စုကိုပုံမနေနေနဲ့ဝေဖန်မှုအဲဒီကျတဲ့လေထောက်ခံတာလူမလုပ်ပဲနဲ့နောက်ကရနေပြီးတော့သူအပ်တဲ့ပြည်သူလူပြည်တော်ကစားတယ်လို့ပြောနေပါဆရာ
ဂျပန်ဝန်ကြီးချုပ်အစ်စ်ဟာမြမအရေးပေါ်မှာလေးလေးနက်နက်မရှိဘူးလို့လဲဂျပန်ရောက်မြန်မာတွေကသူတို့ရဲ့အမြင်ကိုပြောပါတယ်မြမအရေးကိုပံ့ပိုးပေးနေတဲ့ဂျပန်လွှတ်တော်အမတ်တချို့ကတော့ဂျကလာဆူရ NUG နဲ့အွန်လိုင်းကနေပြီးတော့လေးချိန်တွေ့ဆုံထားပါတယ်ဂျပန်ဆူရက NUG ကိုတရားဝင်အသိအမှတ်ပြုဖို့ဂျပန်နိုင်ငံဆိုင်ရာ NUG ရုံးခန်းဖွင့်ပြီးတော့ကုလသမဂ္ဂခန့်ထားဖို့လူသားချင်းဆိုင်ရာအထောက်ပံ့ပေးနိုင်ဖို့သူတို့ဆွေးနွေးခဲ့ကြပါတယ်ဒါပေမဲ့လည်းဂျပန်လွှတ်တော်ထဲမှာလက်ရှိအာဏာရ LDP ပါတီရဲ့အမတ်အများစုကလှမ်းမိုးထားတာဖြစ်လို့ထင်တော့တော့ခီးမပေါက်နိုင်ကြောင်းဂျပန်ရောက်မြန်မာတွေကပြောပါတယ်မြန်မာအဖွဲ့အစည်း30ကျော်စပောင်းထားတဲ့ဂျပန်မြန်မာအကူအညီပေးရေးကွန်ရက်ကကိုမျိုးမင်းဆွေကသူ့ရဲ့အမြင်ကိုခုလိုပြောပါတယ
်။ဆက်လို့တော်မအောင်အောက်လို့တော်မအောင်ဟိုကန့်ပတ်လို့မရှိတခဲနဲ့ပြုလာပြပါတယ်55တောင်ပြုလာပါတယ်။အဲ့ဒီအခြေအနေဒီကိုအခုချိန်ဒီဂျပန်အစိုးရကအကောင့်တွေပေါ်ပေးခြင်းနဲ့မရှိပါဘူး။ဟိုလူတခုအကောင့်တွေပေါ်ပေးလို့ရတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတခုပဲသူတို့နည်းနည်းပါးပါးပေါ်ပေးပြီးတော့ဒါနဲ့ပြောမယ်ဆိုရင်စစ်တပ်ကြီးရတဲ့အစီအစဉ်တွေပေါ်တယ်လို့ဖြစ်တဲ့တောင်ပေါ်ကျွန်တော်စီစီရောက်တာကအားလည်းစစ်တပ်ရဲ့အကူအညီ
ဂျပန်ဆူရကမစ္စတာဝါတာနာဘီတို့မစ္စတာဆဆာကာဝါရုစီကရတဲ့ချက်လက်တွေပေါ်မှာဆုံးဖြတ်ပြီးတော့မြန်မာနိုင်ငံရေးပေါ်မှာထဲထဲဝင်ဝင်ပါဝင်ပတ်သက်လို့စိတ်မရှိတာလို့လည်းယူဆမှုတွေရှိပါတယ်မြန်မာစီးပွားရေးဥပိုင်ကုမ္ပဏီ MEHL နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်း MSC တို့ပူးပေါင်းရင်းနှီးမြှုပ်နှံထားတဲ့ပြည်ပကုမ္ပဏီတွေထဲမှာဂျပန်နဲ့တရုတ်နိုင်ငံကဆူရနောက်ခံပြုထားတဲ့ကုမ္ပဏီကြီးတွေအများပြားရှိနေတာပါဒါမဲ့လည်းဂျပန်ဆူရကတော့မြန်မာနဲ့တရုတ်သိပ်ပြီးတော့နီးကပ်သွားမှာကိုကာဝယ်ဖို့သူတို့အနေနဲ့မြန်မာစစ်တပ်ကိုမလွှဲမရှောင်သာဆက်ဆံနေရပါတယ်ဆိုတဲ့စင်ကြီးပြီးနေတဲ့ကြောင်းဂျပန်ရောက်မြန်မာတွေကပြောပါတယ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝန်ကတော့ဖဏာသူတွေကိုလွှတ်ပေးဖို့အကြမ်းဖက်မှုတွေရပ်ဖို့ညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့ဆိုတဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုစစ်ကောင်စီအနေနဲ့အကောင့်ထဲပို့ပြီးဖို့ဆက်ပြီးတော့ဖိအားပေးနေကြဆဲဖြစ်ပါတယ်ခင်ဗျာ